မန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်ကလူနေအိမ်တွေချစ်ထွက်ကိုနိုဝင်ဘာလ22ရက်ဒီကနေ့မှာစီပင်ကရှင်းလင်းဖြိုဖျက်နေတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ယထာတန်လမ်းဘေးတစ်ချောင်းမှာရှိတဲ့ကျူးကျော်တဲတွေအပြင်ပိုင်ဆိုင်မှုမပြနိုင်တဲ့နေအိမ်တချို့ပါဖြက်ဖြိုဖျက်ခံရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့မမြသစင်အောင်ကပြောပြပေးမှာပါခင်ဗျာ
ချမ်းမြသာစီမြို့နယ်အတွင်းကကျူးကျော်အိမ်ယာတွေကိုဖယ်ရှားမဲ့အကြောင်းမန္တလေးစီပင်ကမနေ့ကနောက်ဆုံးကြိမ်သတိပေးခဲ့ပြီးတော့ချမ်းမြသာစီမြို့နယ်ရဲ့ကကန်တာယာရပ်ကွက်မှာဒီကနေ့နေ့လေအထိလူနေအိမ်တွေကိုစီပင်ကဖြိုပြီးတော့ရှင်းလင်းနေတာလုပ်နေတယ်လို့မျက်မြင်တွေ့သူတူကပြောပါတယ
်ကန်တာယာမှာဖြစ်နေတာနောက်ပြီးတော့မီးမြို့မန္တလေးရထားလမ်းတန်းဘေးတစ်လျှောက်နောက်ပြီးတော့မြို့ဘက်ရထားတန်းတစ်လျှောက်ဒီနေ့ဖြစ်နေတယ်ဒီဖြစ်နေမနီယာကလေးကဒီဖြက်မိတ်ကြီးအော်တယ်ဆာဗက်ကြီးဝေစားတယ်သူကလည်းကိုယ့်ဘာသာကိုယ့်ဘာသာကိုဖြတ်ကြတယ်ဗောကိုယ့်ဘာသာမဖြတ်နိုင်တဲ့ဟာလည်းကျတော့သူကဘူလိုသာနဲ့ရန်ထိုးလိုက်တမန်ရရက်ကွက်ပါပင်ကြီးတော့များလိမ့်နေပြတော့ခမန်းကြီးတော့မျိုးဦးမြောက်ဖြစ်နေသူကအင်းကြီးတွေတားအီးကပ်နေတော့လေအရင်တစ်ခါဖြတ်ပြီးသားအာဖြတ်ပြီးသားကိုသူကပြန်ဆောက်နေကြသူကဒုတိယတစ်ချိန်ဖြတ်ဖြတ်လာ
ကန်တာယာရက်ကွက်ကလူနေရင်တချို့အပြင်မီးထားတန်လန်းဘေးတစ်ချောင်းမှာရှိတဲ့ကျူးကျော်တဲတွေကိုဖျက်နေတာလို့ဒေသခံတွေကပြောပါတယ်။ရှင်းလင်းခံရတဲ့တဲမှာတချို့ကတော့သူတို့ကိုယ်ပိုင်ဝယ်ထားတဲ့နေရာတွေဖြစ်ပေမဲ့ပိုင်ဆိုင်မှုမပြနိုင်တဲ့အတွက်ဖြိုဖျက်ခံရတယ်လို့အခိုင်အမာစောက်ထားတဲ့အိမ်ကြီးအိမ်ကောင်းတွေလည်းပါတယ်လို့မျက်မြင်တွေ့ခဲ့တဲ့ဒေသခံကပြောပါတယ
်။တချို့နေကြတော့ဝယ်ပြီးတော့နေကြတာကအဲ့အရင်တော့ရောင်းတဲ့ပုံစံဘယ်လိုမှန်းလဲတော့မသိဘူးပေါ့ဗျာ။ဝယ်ပြီးနေတော့လေသူတို့အပိုင်လို့ထင်ကြတာပေါ့ဒါမှဆာရက်ဆာရက်ကြပိုင်ဆိုင်မှုကြသူတို့မှမပြနိုင်ဖြစ်တချို့ဆိုလမ်းပြီးမှဂရင်းလေးထိုးပြီးဂိုင်းတော်တော်စေနေနေကြတယ်ပေါ့အဲ့မှာဟိုစစ်ကားလည်းရှိတယ်တဖူကားတည်းလည်းရှိတယ်အဲ့လိုမျိုးသူတို့တွေကတော့စောင့်ကြည့်နေကြတယ်ပေါ့
စီပင်ကလူနေအိမ်တွေကိုရှင်းလင်းနေတဲ့အချိန်မှာစစ်ကောင်စီစစ်ကားတချို့ ਨੇ အနီးအနားမှာနေရာယူထားတယ်လို့လည်းဒေသခံတွေကပြောပါတယ်တူးချံရထားတန်လန်းပီးတလျှောက်ကလူနေတဲ့နေကိုလည်းဒီကနေ့ဖြက်နေတာတွေ့တယ်လို့ချမ်းမြတာစီဒေသခံတူကပြောပါတယ
်တူးချံဘက်လာတယ်ရင်မြို့တန်လန်းတောင်မတ်တွေလာတယ်ပြီးတော့တန်ဘိုးနဘက်တွေသွားတယ်ဒီနေ့ဟိုကတူးချံဘက်မှာဖြက်တယ်အဲသူတို့ကဆွေပြောင်းနေကြတာပေါ့မဟုတ
်မန္တလေးမှာအခုရက်ပိုင်းနဲ့ရထားတန်လန်းတလျှောက်တဲ့နေကိုရှင်းလင်းနေတာတွေရှိတယ်လို့မြို့ဝင်လမ်းဘေးမှာနေထိုင်နေတဲ့တဲအိမ်တွေကိုလည်းရှင်းလင်းတာတွေခက်စိတ်စိတ်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုခက်ခဲနေတဲ့အချိန်မှာနေစရာနေရာဖယ်ရှားခံရတာဟာအတော်ကလေးဒုက္ခရောက်စေတယ်လို့မန္တလေးမြို့ကတူကပြောပါတယ
်။အကြက်တဲ့တစ်ခုတော့ဖြစ်တာပေါ့ဗျာ။အချိန်နဲ့တစ်ခုကြီးရောက်နေတဲ့ခါမှာတို့လည်းအခုတော်တော်လေးဒုက္ခရောက်မှာပေါ့ဗျာ။တော်တော်သေးတော့နေစရာမရှိဘူးဒီဘယ်တော့နေကြမလို့အဲ့
စစ်တအနာသိမ့်ပြည့်နောက်ပိုင်းမှာမြို့ကြီးတွေမှာရှိတဲ့လူနေရပ်ကွက်တချို့ကနေအိမ်တွေနဲ့ဈေးလိုနေရာတွေကိုစစ်ကောင်စီဘက်ကဖျက်သိမ်းရှင်းလင်းတာတွေကိုတည်တည်တာတာလှုပ်ဆောင်လာနေပါတယ်ဖျက်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရတာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုတာတွေရှိပေမဲ့ကာယကံရှင်တချို့ကလည်းဖျက်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိစောက်ထားတဲ့နေအိမ်တွေဖြစ်တယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင်
မမညာသစင်အောင်တင်ပြပေးကြတာပါခင်ဗျာ